ဒီနေ့ပြည်တော်စုလွှတ်တော်အစည်းအဝေးမှာဆရာဦးမြင့်ထွန်းအားဒီ6ပွင့်ဆိုင်တွဲဆုံဆွေးနွေးရေးကိုအရေးကြီးအဆိုဖြစ်နဲ့တင်သွင်းခဲ့တယ်လို့သိရပါတယ်ရှင်။ဆရာအနေနဲ့အခုဒီ6ပွင့်ဆိုင်တွဲဆုံဖို့အတွက်ဘာကြောင့်အခုလို့တင်ရတယ်ဆိုတာသိပြရစီရှင
်။အခုကလူကြီးတွေတွေ့ဖို့ကအရေးကြီးဆုံးပဲ။လူကြီးတွေကတွေ့ပြီးတော့လူကြီးတွေရဲ့ဆုံးဖြတ်တာကိုအားလုံးကလိုက်နာတာလူတွေကြီးပဲ။ကိုလိုနိုင်ငံမှာအားလုံးကလူကြီးတွေကဒါဆိုရင်အောက်ကလည်းများတော့ဖြစ်ကိုကြည်ညိုတဲ့လူတွေဖြစ်တဲ့အတွက်ကြောင့်လိုက်နာကြတာပဲအဲ့တော့လူကြီးတွေညင်ညို့ရင်ကျန်တဲ့160ညင်ညို့သွားတာဒါပါပဲ
ဟုတ်ကဲ့အခုလို6ပွင့်ဆိုင်တွဲဆုံဖို့ကအရေးကြီးတယ်ဆိုတာဘလို့အခြေအနေတွေကြောင့်ပါလဲရှင်ဟိုဘလောက်ထိအရေးကြီးနေပါပြီလဲရှင
်တော်တော်အရေးကြီးတယ်ဘာဖြစ်လို့ဆိုတော့ဒီနိုင်ငံကြီးတနိုင်ငံလုံးကအပလိုငငယ်တဲ့ဟိုကတိုက်နေခိုက်နေကြတာဒီနေ့ထိပဲကွယ်မဟုတ်တော့မလဲအဲ့တော့အကြီးကြီးတွေကညင်ညွတ်သွားပြီဆိုရင်ကြီးကြီးတွေပြောတဲ့စကားအောက်ကနားထောင်ကြတော့မှာဘောမဟုတ်ဘူးလား
ဟုတ်ကဲ့ဒေါ်ဆန်းစုကြည်ကလေးဝင်ဆိုင်တွေ့ဆုံရေးကိုတောင်းဆိုထားတာရှိပါတယ်ရှင်အခုဆရာက6ပွင့်ဆိုင်အဖြစ်နဲ့ဘာကြောင့်တောင်းဆိုရတာပါလဲရှင်နောက်ဒီ6ပွင့်ဆိုင်ဆိုတာဘသူတွေကိုညင်ညွတ်တာပါလဲရှင
်လေးဝင်ဆိုင်လဲဆိုနှစ်ယောက်ကလိုနေတယ်အကြီးကြီးဆုံးက6ပွင့်ကပို့ပြီးတော့မှစုံသွားတာပေါ့6ပွင့်မဟုတ်ဘူးလေ4ပွင့်နဲ့ဆိုတော့နောက်ကျန်တဲ့2ပွင့်ကိုပြန်ညှိနေအောင်ပဲတွေ့ကြည့်လိုက်လေ President ကတယောက်နောက်လွှတ်တော်ဥက္ကဋ္ဌ Speaker 2ယောက်နောက်တစ်ခါမျိုးသားဒီမိုကရေစီဘွဲ့ချုပ်ဥက္ကဋ္ဌ2ယောက်နောက်တိုင်းရင်းသားခေါင်းဆောင်ပေါ့နော်သူတို့ကသူတို့နည်းနည်းလေးညှိပြီးရိုးရမယ်အဲ့ဒါလေးကတော့နည်းနည်းခက်မှတင်တယ်ပြီးပြီးတော့ညှိရမှာတိုင်းရင်းသားခေါင်းဆောင်တွေက2ယောက်သောဆုံးတယောက်ကအကြီးအကြီးဆုံးကတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ပေါ့အဲဒါဆို6ယောက်ဖြစ်သွားတယ်
ဟုတ်ကဲ့ပါအခုပြည်တော်စုလို့တော်မှာလည်းအတီးပြုတ်လိုက်တယ်လို့ကြားတယ်ဆိုတော့ဆရာဒီ6ပွင့်ဆိုင်တွဲဆုံဆွေးနွေးမှုကနေပြီးတော့ဘယ်လိုအကျိုးရလဒ်တွေကိုဆရာတို့များမျှော်လင့်ထားပါလဲရှင
်တတိယကဒီဖွဲ့စည်းပုံစံအုပ်ရင်းမှာညှဉ်းပန်းမှုတွေတော်တော်များတယ်ဟိုပါတီလည်းတမျိုးပါတီကတမျိုးအဲတော့ပါတီတွေအမျိုးမျိုးဟိုခေါင်းဆောင်တွေကလည်းတိုးတိုးရှိပြီးမဟာမင်းဒါလေးလည်းလှုပ်လျှော့လိုက်ဆာမင်းတို့ကဒါလေးကတိုးလိုက်အတားမဖြစ်နိုင်ဘူးဒီလိုဆိုလို့ရှိရင်လူကြီးတွေကသူတို့ညှိပေးလိုက်ရင်အောက်မှာလည်းလူငယ်တွေကသဘောပေါက်သွားရင်စိတ်ပြီးတော့ငင်းခုန်စရာမလိုတော့ဘူ
း။ဟုတ်ကဲ့အခုအစိုးပြုခဲ့တဲ့ဒီ6ပွင့်ဆိုင်ကိစ္စပေါ်မှာဒေါက်ဆန်းစုကြည်ဘက်ကရောဘယ်လိုသဘောထားရှိပါလဲရှင်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တစုံတရာပြောတာမျိုးရောရှိပါလားရှင
်။သူနဲ့မဆုံးလွတ်တော်ပြီးတဲ့နဲ့သူလည်းကားပေါ်တက်ထွက်သွားပါလေ။ဘာဖြစ်လို့သူကလည်းငကိုရဲ့4ပွင့်ဆိုင်တွေးချင်နေတာပဲ။ပြည်သူတွေကလည်းတွေးချင်နေတယ်။အဲ့တော့ပိုဆိုအောင်ကြောက်ပွင့်တွေ့လိုက်တော့သူကလည်းကျေနပ်လိမ့်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့အခုလက်ရှိဒီလွတ်တော်တွင်မှာဖွဲ့စည်းပုံပြင်ရေးအတွက်ဆောင်ရွက်နေတာတွေဘလို့များမြင်ပါလဲရှင်ဒီဖွဲ့စည်းပုံကိုပြင်နိုင်ဖို့ကဘလို့များသုံးသပ်ပါလဲရှင
်မှန်ပြောရရင်တော့အဲ့ဒီခေါင်းဆောင်6ယောက်ပေါ်မှာပဲမူတည်တယ်ဘာလို့တချို့ဟာတွေကဖြစ်လို့မရအောင်တချို့ဟာတွေကဖြစ်ရတချို့ဟာတွေကပြင်ရမယ်အဲ့တော့အဲ့ဒီပြင်တော့သဘောမတူတာရှိတယ်ဖြစ်တာသဘောမတူတယ်တချို့အစ်စ်ထပ်ပြင်တယ်အဲ့တော့အတွေ့အကြုံရှိတဲ့ပုံကိုဒီခေါင်းဆောင6ယောက်ကကြည့်လိုက်ရင်နိုင်ငံတော်မှာဘာလို့ဖြစ်ဖြစ်ဘဝတွေသူတို့ရင်းနှီးပြီးတော့မှခေါင်းဆောင်ဖြစ်လာတယ်လွယ်လွယ်နဲ့ဖြစ်လာတာပေါ့သူ့ရဲ့ opinion အနေနဲ့ဆက်ပြလိုက်ရင်အောက်ကအကုန်လုံးသဘောပေါက်မှာပါ
ဟုတ်ကဲ့အခု6ပွင့်ဆိုင်တွဲဆုံဖို့ဆိုပြီးတော့ဆရာအဆိုပြုခဲ့တယ်ပြည်ထောင်စုလွှတ်တော်မှာလည်းအတည်ဖြစ်ခဲ့တယ်ဒီထက်ပိုပြီးတော့ပါဝင်ဖို့လိုအပ်ပါတယ်ဆိုပြီးတော့ပြောလာတာတွေရှိလာရင်ရောရှင
်မရှိမဖြစ်ပါဝင်လာဖို့လာလို့ရှိလို့ရှိရင်တော့ဒါပြန်စဉ်းစားပြီးတော့သူတင်ဖို့လိုရင်လည်းတင်ရမှာပေါ့လောလောဆယ်တော့နိုင်ငံတော်ညဉ့်ဉန်လေးတိုးတက်အောင်ခြေနေပိုကောင်းအောင်ဒီ6ယောက်ကညဉ့်ဉန်တွေ့ဖို့တော့နည်းနည်းအရေးကြီးနေပြီတဖြည်းဖြည်းမှနောက်တွေ့ဖို့လူတွေလိုလာတယ်ဆိုမှတဖြည်းဖြည်းဖြည့်သွားလို့ရပါတယ
်ဟုတ်ကဲ့ဆိုတော့ဒီ6ပွင့်ဆိုင်တွေ့ဆုံပွဲကဘယ်တော့လောက်ဖြစ်နိုင်မလဲရှင်ဟိုဘယ်နေ့လောက်ဖြစ်နိုင်ပါလဲရှင
်အများဆုံးလို့တော့သူအဆိုပြုလိုက်တာပဲလေဖြစ်နိုင်သလောက်ညဉ့်ဉန်လေးတွေ့မကြာတွေ့ဆွေးနွေးကြညှိနှိုင်းကြအားလုံးသဘောတူအောင်ဆောင်ရွက်ကြဆိုတော့အဲ့လိုပဲသွန်းလိုက်တယ်။အဲ့လူကြီးတွေအားတဲ့ပုံမှာမူတည်မှာပြီးသွားရင်တို့ရတို့ချင်းချင်းညှိနှိုင်းဆုံးဖြတ်ကြရမယ်သဘောလေးဖြစ်ပါတယ်
။ဟုတ်ကဲ့အခုလိုဖြစ်ချားပေးတဲ့အတွက် RFA ကျေးဇူးတင်ပါတယ်ရှင်
။ကောင်းပါပြီကောင်းပါကျေးဇူး